မင်္ဂလာပါခင်ဗျာဒီနေ့တရားလီလိုင်းစီစဉ်မှာတော့ရခိုင်ရေးချောင်မြန်မာနိုင်ငံနဲ့နိုင်ငံတကာဆက်ဆံရေးပေါ်ဘလောက်ထိရိုက်ခတ်နေပြီလဲမြန်မာနိုင်ငံအတွက်အရှိနဲ့နောက်ဘသူကပိုအရေးကြီးလာနေပြီလဲဆိုတာကိုဆွေးနွေးကြပါတယ်ပြီးခဲ့တဲ့လတည်းမှာပဲဒီကာဝေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လည်းတရုတ်ပြည်ကိုသွားပါတယ်သူပြန်ရောက်လာပြီးရပိုင်းမှာပဲအတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်လည်းတရုတ်နိုင်ငံကိုရောက်သွားပါတယ်ဆိုတော့ရခိုင်ရေးချောင်နောက်နိုင်ငံတွေကမြန်မာနိုင်ငံအပေါ်မှာဖိအားတွေတိုးလာတဲ့အချိန်မှာမြန်မာနဲ့တရုတ်ခေါင်းဆောင်တွေဆက်ဆံရေးခက်ဆက်စိတ်တွေ့လာရတဲ့နဲ့ပေါ်မှာခြေခံပြီးတော့ကျွန်တော်ဆွေးနွေးကြပါတယ်ဆိုတော့ကျွန်တော်ပင်နိုင်ဆွေးနွေးပြမယ်ဒီတရုတ်နိုင်ငံခြေဆိုင်မြန်မာရေးကျွမ်းကျင်သူဒေါက်တာလကျော်စောဒီမြန်မာနိုင်ငံမဟာဗျူဟာနဲ့မူဝါဒလေးလာရေးဖွဲ့ကဥအောင်သူငိမ့်တို့လည်းလေးလိုင်းပေါ်ရောက်နေပါပြီဆိုတော့ကျွန်တော်ဒီဆွေးနွေးပွဲကိုစလိုက်ချင်ပါတယ်အရင်ဆုံးတော့ဒေါက်တာလကျော်စောရဲ့ဟိုရေဖူးရသုံးသက်ချက်ကိုကျွန်တော်ကြားချင်ပါတယ်အခုလိုခြေနေမျိုးမှာပေါ့လေမြခိုင်ချက်တဲကြောင့်တရုတ်နိုင်ငံနဲ့ကျွန်တော်တို့ပို့မြန်မာနိုင်ငံဟာပို့ပြီးနီးစပ်လာတယ်လို့များပြောနိုင်သလားခင်ဗျ
ဟုတ်ပါတယ်ဟိုရခိုင်အရေးဖြစ်ပြီးတဲ့နောက်အဲတရုတ်နိုင်ငံကပို့ပြီးတော့ဂရုစိုက်လာတယ်ဆိုတာလည်းမှန်ပါတယ်ဒါပေမဲ့ကျမတို့ကကျမတို့နိုင်ငံကမဟုတ်လို့ကျမတို့ကဗမာပြည်အရေးဘက်ကကြည့်တာဖြစ်တာ哦တရုတ်ပြည်ဘက်ကကြည့်တဲ့အခါကျတော့ကျမတို့တနိုင်ငံနဲ့မဟုတ်ဘူးအာဆီယံနိုင်ငံတွေအားလုံးကိုကြည့်တဲ့အခါမှာအာဆီယံနိုင်ငံထဲမှာအခုကစီးပွားရေးအရာရောကမ္ဘာပုံရိပ်အရာရောတစုံတစ်ခါတစုံတရာထိခိုက်နေတဲ့လူတွေရှိတယ်ဥပမာကမ္ဘောဒီးယားနော်တော့ကျမတို့ပမာနိုင်ငံဒါကြောင့်မလို့ဒီတစ်ခေါက်ဖိတ်တဲ့အခါမှာအထူးဧည့်သည်အဖြစ်ကမ်ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့ဗမာပြည်ကအတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုဖိတ်တာမနည်းအားဆိုရင်တမရရှိကျင့်ဖိန်ကဖွင့်ပွဲအခမ်းအနားပြီးရမိန့်ခွန်းပြောပြတာ ਨੇ အဲကမ်ဘောဒီးယားဝန်ကြီးချုပ်ကပြောတယ်ဒုတိယကဒေါအောင်ဆန်းစုကြည်ပြောတယ်အဲ့ဒါလောက်အရေးပေးတာပါအရေးပေးတဲ့ရည်ရွယ်ချက်ကတော့ဒီအာရှအာဆီယံနဲ့တရုတ်နဲ့ပူးပေါင်းသွားတဲ့ဒီလွတ်လပ်တဲ့ဈေးကွက်ကြီးတည်ဆောက်ဖို့2020ကနေ2030အတွင်းမှာစီစဉ်နေတာအဲ့ဒီအတွက်အာဆီယံနိုင်ငံတွေအားလုံးပါဝင်လာနိုင်ရေးအတွက်တရုတ်ကရည်ရွယ်ချက်ရှိရှိလုပ်နေတာပါအဲ့ဒီအချိန်မှာဗမာပြည်အနေနဲ့ကလည်းအနောက်နိုင်ငံတွေကဒီလောက်ဖိအားပေးနေတဲ့အခါကျတော့အဲတရုတ်ဘက်ကပိုပြီးကရတယ်လို့ဖြစ်တာပေါ့အဲ့တော့အပြန်အလှန်မှာပဲတရုတ်ကလည်းဗမာကိုလိုအပ်နေတဲ့အချိန်အာဆီယံနိုင်ငံတွေကိုလိုအပ်နေတဲ့အချိန်ဗမာပြည်အနေနဲ့ကလည်းအင်အားကြီးနိုင်ငံတစ်နိုင်ငံရဲ့အကူအညီအထောက်ပံ့ကိုလိုအပ်နေတဲ့အချိန်ဒါနှစ်ဖက်စလုံးအတွက်အကျိုးရှိတဲ့ပူပေါင်းမှုပဲလို့ပြောလို့ရပါတယ
်ဟုတ်ကဲ့ဟိုကိုအောင်သူငိမ့်သဘောထားအောင်ခင်ဗျအခုဒီရခိုင်ချက်တဲကြောင့်တရုတ်နိုင်ငံနဲ့ပိုပြီးနီးစပ်လာတယ်ဆိုတဲ့အယူဆအာဒါတို့မှန်တယ်လို့ပြောလို့ရမလား
ဟုတ်ကဲ့ဟိုကျွန်တော်နှစ်ပိုင်းပြောချင်ပါတယ်ဟိုပထမတစ်ခုကတော့အခုရခိုင်မှာဖြစ်သွားတဲ့ကျွန်တော်တို့လူခွင့်ချူဖောက်မှုတွေဒုက္ခတွေထွက်ပြေးရတဲ့ကိစ္စတွေဖြစ်တာပေါ့နော်ဆိုဖြစ်တဲ့အခါကျတော့နိုင်ငံတကာဘက်ကတော့ဒါလူခွင့်ပြဿနာနောက်တစ်ခုကကျတော့ဒီကျွန်တော်တို့နိုင်ငံတကာပြဿနာအနေနဲ့စဉ်းစားပြီးဖိအားပေးဖို့တွေကျွန်တော်တို့ဟိုဘာခေါ်မလဲ ethnic cleansing လို့ခေါ်တဲ့ဒီတိုင်းရင်းသားလူမျိုးနွယ်တွေကိုဖယ်ရှားရှင်းလင်းတယ်ပေါ့ဗျာဆိုတော့ဒီလောက်ထိကိုသူတို့ကဟိုဆွတ်ဆွဲပြစ်တင်လာတာမျိုးရှိပါတယ်ဆိုတော့တစ်ဖက်မှာကြတော့လည်းဘယ်လိုဖြစ်လဲဆိုတော့ကျွန်တော်မြင်လာတော့ခုနကျမဟိုဒေါက်တာလှကျော်စောပြောတာကျွန်တော်ထောက်ခံပါတယ်တရုတ်ကအခု19ချိန်ကြောင်းဒီကွန်မြူနတီပါတီကြီးကပြီးတဲ့နောက်ပိုင်းမှာသူတို့ဒီသမရရှိကျင့်ဖြင့်ရဲ့အာဏာကပို့ပြီးတော့တက်လာပါတယ်တစ်ဖက်မှာလည်းအခုပြောတဲ့ဟိုနိုင်ငံကဟို one back one road ပေါ့နော်ဒီနိုင်ငံကဟိုဈေးညလာမကြီးတခုဖောက်မယ်ရေချောင်းလာမကြီးတခုဖောက်မယ်စသဖြင့်ဒီကိစ္စတွေကဟိုကျွန်တော်တို့သူတို့ရဲ့နိုင်ငံကအာဂျန်ဒါလို့ဖြစ်လာပါတယ်ဟိုကျွန်တော်အမြင်ပြောရရင်တော့ဟိုတရုတ်ကဥဆောင်တဲ့ globalization ပေါ့ကမ္ဘာကြီးရဲ့တချို့သောနိုင်ငံတွေပေါ်ပါသူတို့ရဲ့အာဂျန်ဒါလို့ဖြစ်လာပါတယ်ဒီအချိန်မှာတော့ကျွန်တော်ထင်တယ်ဟိုကျွန်တော်တို့နိုင်ငံကိစ္စကတရုတ်နဲ့ပူပြီးတော့ဟိုညှိကပ်လာတယ်ဆိုတဲ့သဘောမျိုးပြောရင်တော့ရည်ပူရမှတ်ပါတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒါအခုကတရုတ်နိုင်ငံနဲ့ဆက်ဆံရေးပိုင်းကိုအဓိကကျွန်တော်တို့ကပြောပြနေတယ်ဆိုတော့ဒီအနောက်နိုင်ငံတွေနဲ့ဆက်ဆံရေးလဲကျွန်တော်ဟိုတုံးသက်ချက်ကြားချင်ပါတယ်အနောက်နိုင်ငံတွေအနေနဲ့ကတော့ဒီအရင်ကလဲဟိုဒဏ်ခတ်မှုတွေစစ်ဆိုးရလေလက်ထက်မှာဒဏ်ခတ်မှုတွေချခဲ့တာဆိုတော့ဒီတန်တမာရေးစီးပွားရေးဟိုဆက်ဆံနေလဲများများဆဆတော့မရှိခဲ့ပါဘူးဒါပေမဲ့ဒီစစ်ဆိုးရလေလက်ထက်မှာတော့ဒီဒီမိုကရေစီအင်အားစုတွေဘက်ကရက်ပြီးနိုင်ငံရေးအရာထောက်ခံမှုပေးတာမျိုးလို့ဆက်ဆံရေးမျိုးတွေပဲအဓိကတွေ့ခဲ့ရပါတယ်အခုလဲပဲဒီရခိုင်ကိစ္စနဲ့ဒီဝိုင်းပြီးဖိအားပေးနေတာဆိုတော့မြန်မာနိုင်ငံမှာဒီနိုင်ငံရေးအပြောင်းလဲတွေပေါ်လာတဲ့အချိန်မျိုးမှာဆက်ဆံရေးနှွေးထွေးရမယ်ဆိုတော့ဟိုခက်တန်းတန်းများဖြစ်နေလားကိုအောင်သူကြီးသဘောထားဘယ်လိုယူဆလဲ
ဟုတ်ကဲ့ဟိုကျွန်တော်အမြင်ကတော့နိုင်ငံတကာအထူးသဖြင့်အနောက်နိုင်ငံတွေရဲ့အနေအထားပေါ့နော်ကျွန်တော်တို့ကမြန်မာနိုင်ငံကတခခုမှားတယ်လို့ထွေးရင်ဒဏ်ခတ်မယ်ပြီးတဲ့ခါကျတော့ဖိတ်ဆို့မှုလုပ်မယ်အရေးယူမယ်သာသဖြင့်ဒီလိုစဉ်းစားမှုမျိုးများပါတယ်ဆိုတော့အဲ့တော့ ကျွန်တော်တို့2010အစလို့ဦးသိန်းစိန်ကာလမှာကျွန်တော်တို့တိုင်းပြည်ထဲမှာတချို့ပြည်ရင်ပြောင်းလဲမှုတွေစလာတယ်အဲ့တော့ကျွန်တော်တို့စီမှာကဒဏ်ခတ်တာကအဖြေဟုတ်ရဲ့လားပေါ့နော်ဒီလိုပြန်စဉ်းစားဖို့ရှိလာပါတယ်ဒါပေမဲ့အနောက်နိုင်ငံတွေဘက်ကသူတို့စဉ်းစားဖို့တော့လွယ်ပါတယ်ခင်ဗျာလူခွင့်ရေးချိုးဖောက်တယ်နော်အဲ့ဒါဆိုလို့ရှိရင်ခင်ဗျားကိုပြစ်ဒဏ်ပေးမယ်ဆိုတော့ဒီလိုမျိုးလွယ်လွယ်စဉ်းစားတဲ့ပုံမျိုးနဲ့ချိုးဖြတ်တာကပုံများတယ်လို့ကျွန်တော်ထင်တယ်ခင်ဗျာ
โอเคดร.ลัจจ์ဆိုရဲ့သဘောတော့ခင်ဗျာအခုဒီဟိုကိုလက်ရှိအခြေအနေတွေမှာဒီအထူးဖြင့်ရခိုင်အရေးနဲ့ပတ်သက်လို့အနောက်နိုင်ငံတွေနဲ့မြန်မာနိုင်ငံရဲ့ဆက်ဆံရေးကဟိုနိုင်ငံရေးပြောင်းလဲတွေရှိလာပြီမဲ့လဲဟိုဒေါ်စစ်စစ်ကြီးဦးဆောင်တဲ့အရသာအစိုးရတက်လာစီတိုင်အောင်ပေါ့လေဆက်ဆံရေးတွေကခက်တန်းတန်းများဖြစ်နေတယ်လို့ပြောလို့ရမလား
ဟိုကျမစဉ်းစားတာတော့ဒီလိုပါအစကတော့အနောက်နိုင်ငံကဟိုဒေါ်ဆန်းစုကြည်ရဲ့အခြေခံယုံကြည်ချက်ကလည်း liberal democracy ဖြစ်တာအောင်နော်အနောက်တိုင်း democracy ကိုသူကယုံကြည်တာဖြစ်တော့ဘာမဆိုအနောက်တိုင်းရဲ့ပုံစံတွေအတိုင်းပဲလုပ်လိမ့်မယ်လို့ထင်ပုံရပါတယ်ဒါပေမဲ့ဒီလိုမဟုတ်ဘဲနဲ့ဒေါ်ဆန်းစုကြည်ကသူကတိုင်းပြည်ရဲ့အကျိုးစီးပွားပဲကြည်ပြီးတော့အထူးသဖြင့်တရုတ်ပြည်နဲ့နီးနီးဆက်ဆက်ဆက်ဆံလိုက်တဲ့အခါမှာဒါအနောက်တိုင်းနိုင်ငံတွေကတော်တော်မကြည်မနှက်ဖြစ်သွားပုံရပါတယ်အဲ့တော့အခုလူအခွင့်အရေးတို့ဘာလို့အနောက်တိုင်းကပြောတဲ့လူအခွင့်အရေးတွေဆိုတာလေအမြဲတမ်းသူကစံကျွန်းစံချင်းစံညွန်းနှစ်ရက်နဲ့ပြောတာပဲဟုတ်လားထရမ့်ကသူတို့ကခင်ဗျားစဉ်းစားကြည့်အခုဒီသူများနိုင်ငံကလာမဲ့မွတ်စလင်တွေကိုတောင်ဟိုတားဒီတားတားပြီးတာသူနိုင်ငံပေါက်နေတဲ့လူတွေတောင်သူလက်မခံဘူးပေါ့ဦးနဲ့သူနိုင်ငံမှာတောင်သူလူအခွင့်အရေးဆိုတာသူအပြည့်အဝပေးနိုင်တာမဟုတ်ဘူးသူများနိုင်ငံကိုအဲ့ဒီဟာနဲ့ပြောလာတဲ့အခါကျတော့တရုတ်ပြည်ဘက်ကစဉ်းစားတဲ့အခါကျတော့လေဒီဟာကသူတို့ကိုမြားဘူးလှဲ့လာတာလို့ထင်တယ်ဘာဖြစ်လို့လဲဆိုတော့တရုတ်ကပိုလန်မှာဟာအဲဒီဗမာပြည်နဲ့ဘင်္ဂလားဒေ့ရှ်နဲ့ဒီဟိုနီကော်ရီဒေါ်ကြီးလုံးမဲ့ဆင်းရံလမ်းကြီးဆောင်မဲ့အစီအစဉ်ရှိတော့ဗမာပြည်နဲ့ဒီဘင်္ဂလားဒေ့ရှ်နဲ့ဆက်ဆက်သွားမှာဆိုလို့ဒီကိစ္စကိုဒီလောက်တောင်ဖြစ်အောင်လုပ်တယ်လို့တရုတ်ဘက်ကလည်းသဘောထားပုံရတယ်ဒါကြောင့်မလို့ဗမာပြည်ဘက်ကမမမမရတာမနေ့ကတော့အဲ့ဖွင့်ပွဲအခမ်းအနားမှာဒီတရုတ်ကွန်မြူနစ်ပါတီနဲ့နိုင်ငံတခြားကမ္ဘာနိုင်ငံများနဲ့ဒီအဆင့်မြင့်ခေါင်းဆောင်များအစည်းအဝေးဖွင့်ပွဲအခမ်းအနားမှာရှီကျင်းပင်ပြောသွားတဲ့စကားတစ်ခုရှိတယ်ကျွန်မမှတ်မိလိုက်တာအဲ့ဒါဘာလဲဆိုတော့တရုတ်ပြည်ဟာတဲ့ဘတော်မှသူများနိုင်ငံကိုလေသူ့ရဲ့ဟိုဘာလဲသူ့ရဲ့ဟိုဖွံ့ဖြိုးတိုးတက်တဲ့ပုံစံတို့သူ့ပါတီကိုဘယ်လိုတည်ဆောက်တယ်ဘယ်လိုကြီးကြပ်တယ်သူ့နိုင်ငံကိုဘယ်လိုတည်ဆောက်တယ်သူ့ရဲ့ model တွေပေါ့သူတို့ရဲ့ values တွေအဲ့ဒီဟာတွေကိုသူများနိုင်ငံကိုလည်းသူတို့မတင်ပို့ဘူးတဲ့ထို့အတူပဲသူများနိုင်ငံကဟာတွေကိုလည်းသူတို့မတင်သွင်းဘူးတဲ့သူများနိုင်ငံကဟာတွေကိုသူတို့အနေနဲ့လေ့လာမယ်သူတို့အတွက်အကျိုးရှိတဲ့ဟာဆိုသုံးမယ်အကျိုးမရှိတဲ့ဟာဆိုသူတို့တိုင်းပြည်နဲ့မတင်တော်တဲ့ဟာဆိုမသုံးဘူးအတိပ္ပယ်ကတော့ဒီအနောက်တိုင်းကပြောနေတဲ့လူအခွင့်အရေးတို့ဒီမိုကရေစီတို့နဲ့ဟိုအဲ့ဒီဟာတွေကို तू က socialist values နဲ့ socialist တမိုးနဲ့ပဲ तू ကကြည့်မှာအဲသူတို့အနောက်တိုင်းကပြောတဲ့ဒီမိုကရေစီတွေလူအခွင့်အရေးတွေကိုကြည့်မှာမဟုတ်ဘူးဒါကြောင့်မလို့ဒီလိုအမြင်တွေကွာနေပါတယ်အဲ့ဒီကွာနေတဲ့ပုံမှာဒီရခိုင်အရေးမှာတရုတ်ကဝင်ရပ်လိုက်တာလို့ကျွန်မထင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီပါဝင်ဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုံစံတွေလည်းတော်တော်များရှိနေပါတယ်ကျွန်တော်ဟိုဆွေးနွေးလိုတဲ့သူတွေများတဲ့အတွက်လည်းဒီဆွေးနွေးတဲ့အကြောင်းအရာကိုအဓိကဦးတည်ပြီးလူရင်းကိုဆွေးနွေးပေးဖို့လည်းကြိုတင်ပြီးတော့မေတ္တာရက်ခံနေပါတယ်အရင်ဆုံးကတော့ကျွန်တော်အမေရိကန်ပြည်ထောင်စုကဟိုကိုကျော်စိုးဖြစ်ပါတယ်ကိုကျော်စိုးရဲ့သဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီမှာကျွန်တော်ဒေါက်တာလှတ်ကျော်စိုးရဲ့အယူအဆတွေကျွန်တော်တော်တော်များများထောက်ခံပါတယ်ဒီနိုင်ငံတကာဆက်ဆံရေးမှာတရုတ်တို့အမေရိကန်တို့အနောက်စုတို့ပေါ့ဗျာသူတို့ကတော့ဗျာဟိုမြန်မာပြည်ကိုထောက်ခံတယ်မထောက်ခံဘူးဆိုတာတဲ့ဒီသူတို့ရဲ့အကျိုးစီးပွားနဲ့ policy ပေါ်မှာကျွန်တော်တို့ကစားနေတယ်ကျွန်တော်အဲ့လိုပဲမြင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဟုတ်ကဲ့
ဟုတ်ကဲ့မြန်မာနိုင်ငံမှာလည်းသူတို့ကဒီမှာအမေရိကန်တို့အနောက်စုတို့ရဲ့သူတို့ရဲ့ policy တွေကတော်တော်လေးကိုသူတို့ကရှောက်ထွေးတယ်ဒီမြန်မာနိုင်ငံကိုထောက်ခံသူတို့ဘာလို့လောက်တယ်ပြီးတော့ဟိုဘယ်လိုခေါ်မလဲဒီနိုင်ငံတကာအမေရိကန်ဆိုတာထက်ပြန်နိုင်ငံတကာဆိုတဲ့လူတွေရဲ့လုံထုံလုံးကြီးကဘယ်လောက်လဲဆိုတော့ငုံယောင်တဲ့ဟိုမူဆလင်တွေတောင်မှဟို international conference တွေရောက်သွားတယ်ဟိုအရေးခံရတဲ့ဖွံ့ဖြိုးကိစ္စတော့ရောက်မလာဘူးပြီးတော့ပုံရဟန်းမင်းကြီးလာတယ်ဘင်္ဂလားဒေ့ရှ်မှာဟိုကဒီဟိုအာဆီကက်သလစ်ဖွံ့ဖြိုးကြီးတယောက်ပျောက်သွားတဲ့ကိစ္စကိုနိုင်ငံတကာတိုင်းမှာလုံးဝတက်မလာဘူးကျွန်တော်ကူကင်မှာရှာကြည့်တော့ Asian Euro Channel Euro ဘာတို့မှာတွေ့တယ်တရင်၅ပေါက်လောက်တက်တယ်အဲ့ဒီတရင်တွေဟာလုံးဝတက်မလာဘူးဆိုတော့ဒါအနောက်အုပ်စုတို့ရဲ့ဟိုကနိုင်ငံတကာဆက်ဆံရေးလုပ်တဲ့ဟာကသူတို့ရဲ့ကိုကျိုးစီးပွားအပေါ်မှာမူတည်ပြီးတော့လုပ်တယ်ဆိုတဲ့ဟာကျွန်တော်အဲ့လိုမြင်တယ်တရုတ်ကအစပေါ်ပါအဲ့ဒီပေါ်မှာမြန်မာစိုးရအနေနဲ့လေဒါကို ထိထိမိမိစနစ်ကြလုံးချပြီးတော့ဒါဒေါင်းဆန်းစုကြီးတို့လုံနေတယ်ကျွန်တော်အဲ့လိုမြင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်နောက်တူကတော့ဒီဟိုရခိုင်ပြည်နယ်ရန်ပြဲမြို့နယ်ကဦးစောလွင်ပါခင်ဗျာဦးစောလွင်ရဲ့သဘောထားလဲလိုရင်းကိုဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကျွန်တော်ကတော့ဗျာဒီလိုပဲကျွန်တော်မြန်မာနိုင်ငံရဲ့အပေါ်နေမှာကကျွန်တော်မြန်မာနိုင်ငံအစိုးရရဲ့ဖွဲ့စည်းပုံအခြေခံဥပဒေစနစ်ကအာမကောင်းတဲ့အချိန်မှာဟိုလူကဟိုဟာရန်လို့ဒီလူကဒီဟာရန်လို့နေတယ်နိုင်ငံတကာရဲ့စီးပွားရေးလူမျိုးတွေရဲ့ချင်းရမှုတွေကအဲ့လိုမြင်ပါတယ်ကျွန်တော်တင်ဇာတာတွေအများကြီးပေါ်ကျင်သွားတယ်ကျွန်တော်လည်းခိုင်းကြီးနေမြန်မာကျွန်တော်တဘာဝဒင်းဝေးကိုအချမ်းပေးတဲ့နိုင်ငံကိုတုံးဆွေးထားတယ်ဒါမဲ့ကျွန်တော်နိုင်ငံအခုထက်ထိမိမောင်မောင်နဲ့နေရတော့မယ်နော်မိမောင်မောင်နဲ့နေရရင်ဆေးစင်မီလုံးဝမရဘူးတဘာဝတမ်းလေးအကျိုးကိုလုံးဝခံစားဝင်မရဘူးအဲ့လိုအမေရိကန်ကလည်းအဲ့လိုအကျိုးစီးပွားကိုပဲချင်းကြိုက်ရင်ကြီးရပဲလို့ကျွန်တော်ညီပါလေးရိုမင်းညာရဲ့ဘာရဲ့ညာရဲ့ဆိုတာတော့ကျွန်တော်တို့အသာထားလိုက်တာဘေးဖယ်ထားလိုက်ပ
ါ
ကျွန်တော်နိုင်ငံမှာအခု
โอเคဆောလေ
းကျွန်တော်တောင်းဦးပြီးဆုံးမှု
โอเคဥဆောင်လင်ကျေးဇူးပါကျွန်တော်ဒီနောက်တစ်ခုကိုလည်းတစ်လက်စားလဲအလဲပေးချင်ပါတယ်သူကတော့ဒီစင်ကူနိုင်ငံမှာရောက်နေတဲ့ကိုနေဦးလင်းမှာကိုနေဦးလင်းသဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျဟ
ိုခတ်တူပြောရရင်တော့ geopolitics ပေါ့ညာအရှိဟာအရှိပါပဲအနောက်ကအနောက်ပါပဲကျွန်တော်ဂျပန်ပြည်မှာအလဲရောက်ဘူးတဲ့ခါကျတော့ဂျပန်ကြီးကဘာပြောလဲဆိုတော့အမေရိကဆိုတဲ့လူမျိုးဟာမရှိလဲမကောင်းဘူးရှိလဲမကောင်းဘူးသူအကျိုးစီးပွားအကြောင်းလာနေသူတို့လည်းပေါင်းနေရတယ်ဆိုတဲ့အကြောင်းပြောပါတယ်ဗျာအဲ့တော့ခတ်တူတို့ပြောရရင်ဗမာပြည်ရခိုင်ပြည်ကိစ္စဆိုတာအခုမှရလို့မဟုတ်ပါဘူးနှစ်ဟိုဟာပေါ့ကြာလာပြီပေါ့ဗျာကျွန်တော်တို့ရာဇဝင်မှဆိုလို့ရှိရင်တော့သို့တော်လည်းပဲသူတို့ကမြုပ်ချင်တဲ့အခါမြုပ်ထားလိုက်တယ်ဖော်ချင်တဲ့အခါဖော်လာလိုက်တယ်ဒီနေ့ကျတော့ရှင်းပြောရင်သူတို့တွန်းပို့လို့ကျွန်တော်တို့ကတရုတ်နဲ့ညီးသွားတယ်တရုတ်နဲ့ညီးသွားတဲ့အတွက်ဒီရေနံပိုက်လိုင်းကြီးတွေပါကြီးတွေဖြစ်သွားတယ်ဖြစ်သွားတော့ geopolitics ရှူတော့အရာသူတို့ရှုံးသွားတော့ဗောနော်ရှုံးသွားတော့ခုမှပြူးပြူးပြဲတဲ့နဲ့ပြန်လိုချင်တဲ့သဘောမျိုးဖြစ်နေတာဗောတရုတ်ကလည်းတဖြည်းတဖြည်းနဲ့သူကသူဘေးလတ်ဘောနော်ဘဖာဇုံပေါ့ဟိုတုန်းက politic ဘဖာဇုံကနေအခု economic ဘဖာဇုံသူလှုပ်တယ်လှုပ်တဲ့အခါကျတော့ဗမာပြည်ကိုထည့်လိုက်တယ်ဘဖာဇုံထဲမှာထည့်လိုက်တဲ့အခါကျတော့သူ့ကိုထိခိုက်မယ်အကျိုးစီးပွားအတွက်ဆိုရင်သူကတုံ့ပြန်မှာပဲကိုယ်နိုင်ငံကိုလည်းပူပေါင်းမှာပဲအရေးကြီးတာကသူ့အကျိုးစီးပွားအတွက်အဓိကလှုပ်တာပဲအဲ့တော့အမေရိကန်လူတို့အနောက်အုပ်စုတွေကဗမာနိုင်ငံပေါ်မှာနားလည်မှုကောင်းကောင်းရှိဖို့တော့လူတယ်လို့ထင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ဗျာ
ဟုတ်ကဲ့ခုနေဦးလင်းကျေးဇူးပါဟိုနောက်တူကတော့ကျွန်တော်ဒီအမေရိကန်ပြည်တော်စုရပါပဲပေးစာတစ်စောင်အီးမေးလ်နဲ့ပို့ထားတာပါမောင်တသနာဖြစ်ပါတယ်ခင်ဗျာကိုရန်နိုင်ဖတ်ပြပေးပ
ါအနောက်နိုင်ငံတွေဟာဒီမိုကရေစီရဲ့လှုပ်ရှားမှုကာလတစ်လျှောက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘက်ကမမမမရက်တီပေးခဲ့တာကြောင့် NLD ပါတီအစိုးရဖြစ်လာတော့အသွင်ကူးပြောင်းရေးအစဉ်ပြေချောမွေ့စေဖို့နဲ့ကဏ္ဍပေါင်းစုံဖွံ့ဖြိုးတိုးတက်ရေးအတွက်နည်းပညာနဲ့အကြံဉာဏ်များရယူနိုင်ရန်အနောက်နိုင်ငံတွေနဲ့ပိုမိုလင်မြန်တဲ့ဆက်ဆံရေးတွေထူထောင်ခဲ့ကြပါတယ်။ဒါကိုပညာရှင်အမျိုးမျိုးကအနောက်ဘက်ကိုရိမ့်နေပြီလို့ထောက်ပြခဲ့ကြပါတယ်။တခါပြည်တွင်းငြိမ်းချမ်းရေးနှဲဆက်ဒေသတည်ငြိမ်ရေးနဲ့တစ်ဖက်ဆောင်းလင်းဖြစ်နေတဲ့စီးပွားရေးထိန်းချုပ်ရေးအတွက်တရုတ်နဲ့ဆက်သွယ်ဆောင်ရွက်မှုတွေများလာတဲ့အခါကျတော့အရှိတ်ဘက်ရိမ့်သွားပြန်ပြီလို့ထောက်ပြလာကြပြန်ပါတယ်။အခုနိုင်ငံမဲ့ဘင်္ဂါလီအရေးနဲ့ပတ်သက်ပြီးအနောက်နိုင်ငံတွေဖိအားပေးဖို့ပြင်ဆင်နေချိန်တရုတ်နဲ့ပိုမိုဆက်ဆံရေးတွေတိုးမြင့်လာတဲ့အခါကျတော့အရှိတ်ပိုရင်းနေပြီလို့ဝေဖန်ထောက်ပြချက်တွေဟာ NLD အစိုးရရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပဂတိမြန်မာနိုင်ငံရဲ့အခြေအနေအမှန်တွေသတင်းအမှားတွေနဲ့ကျင်းမြောင်းတဲ့လူမျိုးရေးအမြင်တွေပေါ်မှာသုံးသပ်နေကြတာလို့ပဲယူဆမိပါတယ်။တကယ်တော့အဖက်ဖက်မှနိုင်ကြနေတဲ့မြန်မာနိုင်ငံတည်ငြိမ်ဖွံ့ဖြိုးတိုးတက်ရေးအတွက် NLD အစိုးရဟာအရှိတ်နဲ့ရောအနောက်နဲ့ပါဒန်းတူဆက်ဆံနေတာပါ။တဖက်ဖက်ကိုအလေးပေးပြီးဆက်ဆံနေရအောင်အရှိတ်နောက်အင်အားကြီးနိုင်ငံတွေမျက်စောင်းထိုးရလောက်အောင်ဒေသတွေမှာဖွံ့ဖြိုးတိုးတက်နေတဲ့နိုင်ငံမဟုတ်ပါဘူး။နောက်ဆုံးအနေနဲ့ပြောရရင်ကုလသမဂ္ဂအပါအဝင်အနောက်နိုင်ငံတွေရဲ့ဖိအားတွေဟာနိုင်ငံတည်ငြိမ်ဖွံ့ဖြိုးတိုးတက်ရေးနဲ့ရခိုင်အရေးစင်နာကောင်းတဲ့ဖြည့်ရှင်းရာမရောက်ဘဲအကြမ်းဖက်အုပ်စုတွေကိုအကာအကွယ်ပေးရရောက်နေပြီးအရှိတ်ဘက်ရိမ့်သွားအောင်တွန်းအားပေးရရောက်နေပါကြောင်းဆွေးနွေးလိုက်ရပါတယ
်။ဟုတ်ကဲ့ဒါကတော့ဒီမောင်တသနာရဲ့ပေးစာဖြစ်ပါတယ်။ဆိုတော့ဒီနေ့မှဒေါက်တာလော့ကျော်စောကိုမေးချင်ပါတယ်။ဒီရခိုင်ရေးရောက်ဒီလက်တလောနိုင်ငံတကာမှာတန်တမာရေးအရာထောက်ခံမှုရအောင်တရုတ်နိုင်ငံနဲ့ဟိုရင်းနှီးမှုယူရတယ်ပဲထားပါတော့လေဒါကတော့ဒီရေတို့ကာလကိစ္စဒါပေမဲ့ကဘာမာဒီစီးပွားရေးနိုင်ငံရေးဩဇာရှင်ကလည်းကြီးထွားလာနေတဲ့တရုတ်နိုင်ငံကိုရေရှည်မှာရောဒီမြန်မာနိုင်ငံကအာခိုဝါဒလိုရမယ်အလားအလာမျိုးတွေရှိနေသလားခင်ဗျာ
အော်ရှိပါတယ်အခုသူတို့ဒီ19ချိန်မြောက်ကွန်ကရစ်အပြီးမှာတရုတ်ပြည်ကသူစီးပွားရေး project တွေအများကြီးချလာပါတယ် ဒါကတော့သူကအဲ့ခုနပြောတဲ့အဲဒါကတော့ကဘာကြီးတစ်ခုလုံးကဒီ globalization ကနေပြီးတော့နောက်ဆုတ်တယ်လို့ဖြစ်တာအောင်เนาะ American ဆိုရင် TPP တို့ဘာလို့ကနှုတ်ထွက်တယ်အဲ climate change ကနေနှုတ်ထွက်တယ်ဒါမျိုးတွေပေါ့အဲ EU ဆိုလို့ရှိရင်လည်းဟို Africa Empire England ကနှုတ်ထွက်သွားတယ်ဒါမျိုးတွေဖြစ်နေတဲ့အခါမှာကဘာကြီးပေါ်မှာကကဘာ center ပေါ်မှာပါအဲကောင်းဆောင်မှုမဲ့တယ်လို့ဖြစ်နေပေါ့တချို့ကိစ္စတွေကတနိုင်ငံနဲ့လုပ်လို့မရဘူးဥပမာ2008ဒီငွေရေးကြေးအကြက်တဲကနေပြီးတော့ကျော်လွန်နိုင်မှုဆိုရင်အားလုံးပါဝင်နိုင်မှုလို့တယ်အဲ့ဒီအတွက် तू ကအားလုံးပါဝင်နိုင်တဲ့ inclusive ပေါ့အားလုံးပါဝင်နိုင်တဲ့စီမံကိန်းဆိုပြီးတော့ဒီရှီကျင့်ဖင်ကတင်တဲ့ဒီပိုလမကိစ္စအဲ့ပိုလမကိစ္စမှာဆိုလို့ရှိရင် तू ကနိုင်ငံတွေအားလုံးကလမ်းတစ်လျှောက်မှာရှိတဲ့နိုင်ငံတွေအားလုံးအနေနဲ့မိမိရဲ့ဖွံ့ဖြိုးတိုးတက်ရေး model နဲ့တရုတ်ဒီလမ်းမနဲ့ဆက်ဆက်ဖို့ဒါကိုတရုတ်ကအများကြီးအားပေးနေတယ်ဟိုတနေ့ကဗီယက်နမ်မှာချုပ်ဆိုတဲ့စာချုပ်တွေမှာဆိုရင်လည်းဗီယက်နမ်ကသူ့ရဲ့အဲဘာလဲစင်ကြံနှစ်လမ်းနဲ့စီးပွားရေးစုံနဲ့တခုတိဆောက်ရေးကိုတရုတ်ကပိုလမ်မနဲ့ဆက်ဆက်လိုက်တယ်လာအိုဆိုလည်းတလို့ပဲလာအိုတရုတ်စီးပွားရေးစင်ကြံလမ်းတိဆောက်ရေးဆိုတဲ့စာချုပ်ကြီးချုပ်လိုက်ပြီးတော့လာအိုတနိုင်ငံလုံးမှာအဲ့မီးရထားလမ်းဖောက်ပြီးတော့အဲ့မီးရထားလမ်းကဟိုဒီဟိုနေ့ထီရောက်မယ်စင်ကာပူထီရောက်မယ်အဲ့လိုဟာမျိုးတွေပေါ့ဗျာသူကအဲ့ဒါတွေကိုအကုန်လုံးဖြစ်တော့အဲ့ဒီ project တွေထဲမှာဗမာပြည်ကလည်းဝင်ရောက်ပြီးပါဝင်မှုဟိုတနေ့ကကာကြုံးနဲ့တွေ့တော့ကလည်းသမရရှိချင်းပင်ကပြောတယ်သူတို့ရဲ့စီးပွားရေးလုပ်ငန်းတွေထဲမှာဗမာပြည်ကပါဝင်မှုအဲ့ဒါကြောင့်မလို့စီးပွားရေးလုပ်ငန်းအရာလဲဗမာပြည်ကထဲထဲဝင်ဝင်ပါဝင်လာမှာပဲမနေ့ကချုပ်တဲ့စာချုပ်လက်မှတ်ထိုးတဲ့အထဲမှာလဲအဲဒေါအောင်ဆန်းစုကြည်နဲ့သမရရှိချင်းပင်တို့ကျတော့တက်တက်ပွဲမှာသူတို့အဲဒီဗမာနဲ့တရုတ်စီးပွားရေးဗာလဲစင်ညာလန်းဆောက်ဖို့ဆိုပြီးတော့စာချုပ်ချုပ်တယ်စင်ညာလန်းဆိုတာကလမ်းပန်းဆက်သွယ်ရေးတွေပါတယ်လို့ပဲတခြားဆက်ဟိုဆက်ဆက်တွေပေါ့ဗျာဘာနာရေးအရာငွေရေးကြီးရေးအရာပြည်သူချင်းချင်းဆက်ဆံရေးအရာအဲ့ဒီအဆောက်အုံတွေပါအကုန်လုံးတစ်စုံလုံးပါမှာဒါတွေကဗမာပြည်အတွက်စီးပွားရေးအရာတစ်စုံတရာတက်လှမ်းနိုင်အောင်လုပ်ပေးနိုင်လိမ့်မယ်လို့ထင်ရပါတယ်
โอเคတကယ်တော့ဒီမြန်မာနိုင်ငံရဲ့ဒီနိုင်ငံခြားမူဝါဒဟာဒီဖက်မလိုက်မူဝါဒဖြစ်တဲ့အတွေးခေါ်ယူဆတစ်ခုပေါ်မူတည်တဲ့ဆက်ဆံရေးမျိုးမဟုတ်ဘဲနဲ့ဒီအပြန်အလှန်လေးစားမှုတွေပေါ်မှာမူတည်ဆက်ခံမဲ့ဆက်ဆံမဲ့ဒီမူဝါဒမျိုးကျင့်သုံးမဲ့ဆိုတာမျိုးကိုတခြားလုံးအခုရသားအစိုးရလက်ထက်တည်းလည်းဒီမူဝါဒကိုပဲသူတို့ဆက်ထက်ကျင့်သုံးနေရပါဒါပေမဲ့လည်းဒီရခိုင်အရေးအကြောင်းမြန်မာနိုင်ငံနဲ့နိုင်ငံတကာဆက်ဆံရေးပေါ်မှာရက်ခတ်မှုတွေရှိလာမဲ့နောက်မြန်မာနိုင်ငံအနေနဲ့လည်းကိုယ်ကျိုးစည်းဝါးကိုရှေ့တန်းတင်စဉ်းစားဖို့လိုအပ်လာတဲ့အခြေအနေမျိုးဖြစ်လာမယ်ဆိုရင်ဒီမြန်မာနိုင်ငံအနေနဲ့ပေါ့လေတရုတ်နဲ့ဆက်ဆံရေးကနေပဲဖြစ်ဖြစ်အနောက်နိုင်ငံတွေရဲ့ဆက်ဆံရေးကနေပဲဖြစ်ဖြစ်ဟိုဘာတွေများမျှော်လင့်လို့ရမလဲကိုအောင်သူငယ်အ
လှကျော်စိုးပြောသွားတာလည်းရှိပါတယ်အဲ့တော့အထောက်အကူစဉ်းစားမှာကျွန်တော်တို့ရဲ့အမျိုးသားအကျိုးစီးပွားဆိုတာဘာလဲဆိုတာစပြီးတော့စဉ်းစားဖို့လိုတယ်လို့ထင်ပါတယ်အဲ့တော့တရုတ်ပြည်ကသူတို့ပြောကျင်တဲ့သူတို့ပြောကျင်တဲ့ကိစ္စအတိုင်းပဲကျွန်တော်တို့ကဟုတ်ရှင်မဟုတ်ပဲကျွန်တော်တို့ကကိုယ့်ရဲ့တိုင်းပြည်ဖွံ့ဖြိုးရေးအတွက်ကျွန်တော်စဉ်းစားရတဲ့နည်းလမ်းကကျွန်တော်မြန်မာဆွေးနွေးရအတွက်အဓိကကြတယ်လို့ထင်ပါတယ်အဲ့တော့ကျွန်တော်ဥပမာတစ်ခုပေးချင်တာကအေယာဝတီမြစ်ကြီးကိုကျွန်တော်တို့ကချစ်နေလို့ရတယ်ဒါပေမဲ့အေယာဝတီမြစ်ကြီးကဒီတိုင်းပဲစီစဉ်ခိုင်းနေမှာလားပေါ့ကျွန်တော်တို့ကဒီတိုင်းသဘာဝကိုဖြစ်မှာလားဒါမှမဟုတ်ဆက်ဆက်ထုတ်မှာလားဒါမှမဟုတ်လည်း logistic လို့ခေါ်တဲ့ဦးစားတွားလာရေးအတွက်သုံးမှာလားဒါမှမဟုတ်ရေအတွက်သုံးမှာလားပေါ့နော်ဆိုတော့အဲ့တော့ဒီအတွက်ကိုစဉ်းစားမှာကျွန်တော်တို့တိုင်းပြည်ကစဉ်းစားမှာလို့ထင်ပါတယ်အဲ့တော့ခုနပြောတဲ့တရုတ်ကပိုလမကြီးရဲ့ခေါင်းဆောင်အောက်မှာကျွန်တော်တို့ရဲ့တိုင်းပြည်ကပြောပြောမပြောပြောပေါ့နော်ကျွန်တော်တို့ရှောင်ပြေးလို့မလွတ်တော့ပါဘူးသူတို့ရဲ့ခေါင်းဆောင်အောက်ကျလို့ပါပြီအဲ့ဒီအချိန်မှာတော့ကျွန်တော်တို့ကခုနပြောသလိုပဲဟိုပါကောင်းလေကျွန်တော်တို့ရဲ့မြို့သားအကျိုးစီးကအပြူသားအကျိုးစီးပွားကပါလဲပေါ့နော်ကျွန်တော်ဒါကိုကျွန်တော်တို့စဉ်းစားဖို့တင့်တဲ့အချိန်လို့ကျွန်တော်ထင်ပါတယ်
โอเคเจซูပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုကျွန်တော်တို့ဆက်သွယ်ထားတဲ့ပုံစံတွေကိုလည်းအလှည့်ပေးကြပါတယ်အရင်ဆုံးဟိုတယောက်ကတော့ကိုတမောင်ဝင်းဖြစ်ပါတယ်မြန်မာနိုင်ငံကကိုတမောင်ဝင်းရဲ့သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်တယ်ပဲကျွန်တော်ဒီမြန်မာပြည်ကခုကကျွန်တော်ဆိုတာအခါလေကျွန်တော်ရှိနေရောက်နေတာဒါလူ့ခွင့်ရေးဆိုပြီးတော့ဒီပြည်ကလိကိစ္စတွေနဲ့သူကအရေးကြီးတယ်ကျွန်တော်တို့ကတော့လောကလက်သက်ပါတော့ဗျာဒါလို့ဆိုအစိုးရကတော်တော်လေးဒီဘက်ကြာရှိပြီးတော့လုပ်ရတဲ့အချိန်မှာသူအလောင်းရံကြီးကလူခွင့်ရေးလူခွင့်ရေးဒီလူခွင့်ရေးဆိုတာပါလဲဆိုတော့မြင်းရည်လည်းကကျွန်တော်လည်းအောင်စော်ကားပြီးတော့လာပြီးတော့ဒီရေတဲနှုန်းတွေလောက်ကိုဝယ်ဆိုင်တဲ့လူတွေတော့ပါတော်မှာကုလားမကလည်းမပြောဘူးအမေရိကန်လည်းမပြောဘူးအဲကျွန်တော်တို့ဆိုရတယ်ပြီးတော့စစ်တပ်ကလည်းဝင်ရှင်းတော့မှအ ာဒါလူခွင့်ရေးလူခွင့်ရေးလည်းလုပ်တ
ယ်ဟုတ်ကဲ့ပါကုဒမောင်ဝင်းကျေးဇူးပါနောက်တူလည်းအလဲပေးချင်ပါတယ်ကျွန်တော်အချိန်ရသလောက်သူကတော့တန်ဃာတော်တပါးဖြစ်ပါတယ်မြန်မာနိုင်ငံကပါပဲကိုရင်ကြီးစံတော်ပါသားဆိုတဲ့သူတန်ဃာတော်တပါးပါအရှင်စံတော်ပါသားရဲ့သဘောထားလည်းလူရင်းတူရှင်ဆွေးနွေးလို့ရပါတယ်ဗျာ
ဟုတ်ပြီ1988ခုနှစ်ကပဲမြန်မာနိုင်ငံမှာလူဦးရေ360ရှိတဲ့အထက်မှာအကုန်လုံးလို့လို့ပဲနော်ဒီမိုကရေစီကိုတောင်းဆိုခဲ့ကြတယ်ဒါခင်ဗျားတို့သိပဲနော်ဒီစကားဝိုင်းမှာအလုံးတပန်လေးထွက်သွားပြီပြောမယ်ဟုတ်ပြီအဲ့ဒီတော့ဒေါက်တာလက်ကျိုးစိုးဆိုတာဝိုင်းရဲ့နိုင်ငံရေးသမားတယောက်ပါနော်လက်စားပါဟုတ်ပြီဒီကနေ့တင့်ရှိကဆိုဗီယက်ပြည်ထောင်စုနဲ့အမေရိကန်ပြည်ထောင်စုအပြင်းစင်အခါမှာဆိုဗီယက်ပြည်ထောင်စုပြိုကွဲသွားခဲ့တယ်ဆိုဗီယက်နေစနစ်ကိုတယောက်ကိုအိပ်ပါခေါမောက်ပေးခဲ့တယ်အရှင်ကျော်တော်အတွင်းမှာအကြီးကြီးတိုးတက်လာတဲ့တယောက်ဟာသတိရကပါကြီးအတွက်ဘာတွေလုပ်ပြီးပြီလဲဒါကမိုင်းကအထင်ရှားရှိတယ်နော်ဟုတ်ပြီအဲ့ဒီတော့အနောက်နိုင်ငံဆိုတာကဒီမိုကရေစီရည်စည်းကြောင်းမှာရှင်သန်နေတဲ့နိုင်ငံတွေဖြစ်မြန်မာနိုင်ငံပြည်သူတွေလမ်းမြောက်ဖို့အရေးကိုအနိုင်30လုံးလုံးပါဝင်ပြီးတော့ကူညီပေးခဲ့ကြတယ်2015မှာ energy မင်းနိုင်နေဆိုတာနိုင်ငံတကာကလာပြီးတော့တောင်းချလို့မပေးဘူးဆိုရင် automatic မင်းနဲ့ဟာအာဏာပြန်လေးသွားမယ်နော်ဟုတ်ပြီဒီအချက်ကိုခင်ဗျားတို့မမေ့ပါနဲ့ဒီကနေ့မြန်မာပြည်သူတွေကဘာလို့လူကျင်ကြလဲဒုံစားစုကြီးပြောခဲ့တယ်ပြည်ဦးရေးကာလတွေမှာကျွန်တော်ကပြဿနာမပေးနိုင်ဘူးတဲ့ပြည်သူတွေကိုဒီမိုကရေစီနဲ့ပေးနိုင်မယ်တဲ့အခုပေါင်းတော့အာဏာရှင်တွေကိုပေါင်းနိုင်ဆိုတော့ပြည်သူရောအာဏာတွေပေးမှာလားဟုတ်ပြီ
တေမဖျားကျေးဇူးပါတပည့်တော်လည်းအချိန်ရလောက်အားလုံးပါဝင်နေအောင်ဟိုအလှည့်ပေးချင်ပါသေးတယ်အခုတော့ဟို Facebook ပေါ်ကနေပေးထားတဲ့စာတချို့ရှိပါတယ်ရှားပေါင်ဖတ်ပြပေးပါအောင်ခင်ဗျာ
ဟုတ်ကဲ့ပါအီချောဆိုတဲ့သောရရှင်ရေးထားတာကတော့မြန်မာကအရှိရောအနောက်ပါတစ်ကမ္ဘာလုံးနဲ့ဆက်ဆံရေးပြည်လဲချင်တာတော့စိတ်ရင်အမှန်ပါနိုင်ငံရေးဘယောကဂျိုးဆိုးဝင်သွားလို့ယခုလိုဖြစ်သွားရတာပါတိတ်ပြီးဖိအားမပေးကြရင်ကောင်းမယ်ဒေါအောင်ဆန်းစုကြည်ကိုလည်းတစိမ့်ရှိအပြစ်တင်နေကြတာတွေလည်းမလုတ်သင့်ပါဘူးအမှန်တော့အမေရိကန်ကမြန်မာကိုကူညီသင့်တယ်မြန်မာဘက်ကရပေးသင့်တယ်ဒါမှကျမတို့မြန်မာကိုသူများကမစော်ကားရဲမှဆိုပြီးရေးထားပါတယ်နောက်သောရရှင်မထွေးဆိုသူကတော့အခုဖြစ်ပေါ်နေတဲ့ရခိုင်ပြည်ထနာဟာစစ်အာဏာရှင်တို့ရဲ့နိုင်ငံရေးဘယောကကြောင့်စတင်လာတဲ့ဆိုတာလူတိုင်းမငင်းနိုင်ပါအနောက်နိုင်ငံတွေကအာဏာရှင်စနစ်မှာဒီမိုကရေစီနဲ့ပြည်စုံတဲ့စနစ်တို့တွန်းအားပေးနေခြင်းစစ်အာဏာရှင်တို့ကတော့လက်မလွတ်ခြင်းပဲကြားရောက်လာမဲ့ပြည်ထန်ကိုလည်းမခံခြင်းမခံရဲရှိသမျှအာဏာကိုအမှုနည်းအကြမ်းနည်းနဲ့ပြည်ရဲ့မျိုးစုံတုံးပြီးလွတ်လန်းရှာခဲ့ကြတာပါမြန်မာနိုင်ငံကိုအာဏာရှင်စနစ်မှကွန်မြူနစ်နီးလန်းမကြောက်စေလိုတာကြောင့်ဒီမိုကရေစီတို့တွန်းအားပေးနေသောအနောက်နိုင်ငံနဲ့ဆက်ဆံရေးကသာပိုအရေးကြီးသည်ဟုထင်ပါသည်ဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။ကိုကိုဆိုတဲ့အကောင့်ပါရှင်ကတော့ဒီကမ္ဘာလုံးနဲ့ဆက်ဆံရေးကအရေးကြီးတယ်လို့အင်းနီးချင်းနိုင်ငံနဲ့ဆက်ဆံရေးကပိုအရေးကြီးပါတယ်။နောက်တူကတော့မထေးသေးကြီးဆိုတဲ့အကောင့်ပါရှင်မှာအရှင်းနောက်မခွဲခြားသင့်ပါတဲ့ကိုပြည်သူလုံခြုံအေးချမ်းမှုအားလုံးနဲ့အဆင်ပြေသင့်ပါတယ်တဲ့။နောက်တူကတော့နှင်းစီဆိုတဲ့အကောင့်ပါရှင်မှာသူကတော့အရှင်းအောင်မခွဲကြပါတဲ့သို့တော့မြန်မာနိုင်ငံအပေါ်ကောင်းတဲ့ကိုချင်းစာတဲ့ဗန်နိုင်ငံကိုမဆိုအလေးထားသင့်ပါတယ်ဆိုပြီးသူကရေးပါတယ်ဆိုတော့ဒီတရုတ်နဲ့ပတ်သက်လို့ပြောမယ်ဆိုရင်တော့ဒီဆောဆောသောတာရှင်တွေထဲမှာလည်းနည်းနည်းဟိုမချိနဲ့တန်နေကျွန်တော်ကြားခဲ့ရပါတယ်ဆိုတော့ဟိုဒီတခြားလုံးဒီစစ်ဆွေးရတဲ့ပတ်သက်ခဲ့တဲ့စီးပွားရေးမှာဆိုလဲတနက်စားပုံစံနဲ့လုပ်ခဲ့ဆိုတာမျိုးတွေဟိုရှိခဲ့တယ်ဆိုတော့ကျွန်တော်ဒီကနေ့ချိန်မှာပေါ့လေအင်းနီချင်းအရာကြီးနိုင်ငံတစ်ခုနဲ့ရင်းနှီးမှုရတာကောင်းတယ်ဆိုရင်ပဲသတိထားတဲ့ဆောင်ရံရှောင်ရံတွေရောဘာတွေရှိမလဲဒေါက်တာလက်ကျော်စောခင်ဗျာ
ဒီလိုရှိပါတယ်ဘယ်နိုင်ငံနဲ့ဆက်ဆံဆက်ဆံပါနော်အင်အားကြီးနိုင်ငံနဲ့ပဲဆက်ဆံအဲအင်အားငယ်တဲ့နိုင်ငံနဲ့ပဲဆက်ဆံကျမတို့ကဘာပဲဖြစ်ဖြစ်အပြန်အလှန်အကျိုးရှိမှုပါပဲဆက်ဆံမှာပဲဘယ်နိုင်ငံကမဆိုကျမတို့ကိုလာဆက်ဆံတဲ့အခါမှာပဲကျမတို့နိုင်ငံကဆင်းရဲနေရှာတယ်သနားလှကြီးရဲ့လို့သူတို့အကျိုးစီးပွားမကြည့်ပဲနဲ့ကျမတို့နိုင်ငံအကျိုးစီးပွားလေးပဲကွက်ပလေးပဲကြည့်ပြီးတော့လုပ်ပေးမှာမဟုတ်ပါဘူးသူတို့လည်းသူတို့အကျိုးစီးပွားကိုလည်းကိုအကျိုးစီးပွားဒီလိုပဲတွက်ကြမှာပဲအဲ့လိုတွက်ကြတဲ့အခါမှာကျမတို့ဗမာပြည်သူတွေအနေနဲ့လိုအပ်တာကကိုပြည်သူလူထုအကျိုးကိုတကယ်ကိုစားပြုတဲ့အစိုးရတည်းကရရှိထားရရပို့အရေးကြီးပါတယ်အဲဟိုတမတ်သားတို့ဟိုငါးမှုသားတို့ဓာမျိုးတွေတဲ့စစ်မှန်တဲ့ပြည်သူလူထုအကျိုးကိုလောက်ကင်ပေးမဲ့အစိုးရတရက်ကိုရဖို့အရေးကြီးပါတယ်အဲ့ဒီစနစ်တရက်ပေါ်လာရေးအတွက်တော့ဝိုင်းဝန်းကြိုးစားတင်နေတယ်အဲ့လိုကိုအစိုးရကကိုပြည်သူဘက်က ရသလောက်လုတ်ကင်ပေးမဲ့အစိုးရမျိုးရရင်ဘယ်လူနဲ့ပဲဆက်ဆံပူစရာမလိုဘူးထင်ပါတယ်တရုတ်ပြည်ဘက်ကဟုတ်တယ်သူတို့မှာအမားတွေရှိခဲ့တယ်ဆိုတာအမှန်ပဲသူတို့မှာလည်းကာလာတစ်ပိုင်းသူတို့ဒီလိုက်ယူလက်စားကိစ္စတွေပါတပုံကြီးရှိခဲ့တယ်အဲ့ဒီကိစ္စတွေလည်းသူတို့ရှင်းနေတာပါပဲသူတို့ဘက်ကအဲသူတို့လည်းဖြစ်စဉ်တစ်ခုကိုဖျက်နေတာပါပြုပြင်ပြောင်းလဲရေးတွေလုပ်ပြီးဖြစ်စဉ်တွေလုပ်နေတာပဲအဲ့ဒါကြောင့်မလို့သူတို့ကဟိုတလောလုံးကပြောတဲ့အထက်မှာတောင်ပါတယ်ဗမာတပ်မတော်အနေနဲ့တရုတ်တိုက်ရဲ့ပြုပြင်ပြောင်းလဲရေးတွေကိုလေ့လာသင့်တယ်လို့ပြောပါတယ်တရုတ်တပ်မှလည်းဒီလိုပဲပြဿနာတွေပေါ်လို့အခုတရုတ်တပ်ကိုစီးပွားရေးလုံကလုံးဝမလုပ်ရဆိုပြီးတော့အမှတ်လိုက်တဲ့ကိစ္စတွေပါတယ်ရှိပါတယ်ဒါကြောင့်မလို့တချို့အဓိကအရေးကြီးတာကျမတို့ကိုယ့်ပြည်သူအကျိုး
ကိုယ့်ဘက်ကကိုယ်ကအားကောင်းမှုလို့တော့ပေါ့လေ
ဟုတ်ကဲ့အဲ့ဒါပါဟုတ်ကဲ့
ပါဝင်ဆွေးနွေးပေးခဲ့တဲ့ဒေါက်တာလှကျော်စောဦးအောင်သူငယ်ကိုယ်တိုင်ပါဝင်ဆွေးနွေးရတဲ့သူတွေအီးမေးလ်နဲ့ Facebook ကမှတ်ချက်ပေးပြီးတော့သူတွေနဲ့ဒေါက်တာရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ